ပြီးခဲ့တဲ့နှစ်ကပိုလီယိုကင်းရှင်းတဲ့နိုင်ငံဖြစ်ကြီးညာထားတဲ့မြန်မာနိုင်ငံမှာအသွင်ပြောင်းပိုလီယိုရောဂါပိုးတွေ့ရှိတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကတရားဝင်ထုတ်ပြန်ကြေညာလိုက်ပါတယ်။ဒီနှစ်အတွင်းအသွင်ပြောင်းပိုလီယိုရောဂါပိုးကူးစက်ခံရသူ2ဦးတွေ့ရှိထားပြီးတဲ့နောက်မှာတော့နိုင်ငံတဝန်းပိုလီယိုကာကွယ်ဆေးတိုက်ကြွေးမှုကိုအရှိန်မြင့်ဆောင်ရွက်ကြဖို့နဲ့ပိုလီယိုကူးစက်မှုမရှိရေးအတွက်ကာကွယ်ဆေးစနစ်ကြတိုက်ကြွေးကြဖို့ကျန်းမာရေးဆိုင်ရာကျွမ်းကျင်သူတို့ကတိုက်တွန်းလိုက်ပါတယ်။အသွင်ပြောင်းပိုလီယိုကူးစက်မှုဖြစ်အောင်ဘာတွေသတိထားဖို့လိုအပ်မလဲဆိုတာကိုတော့မတ်တန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
။လက်ရှိတိုက်ကြွေးနေတဲ့ပိုလီယိုကာကွယ်ဆေးတွေကနေတဆင့်ဖြစ်ပေါ်လာတဲ့အသွင်ပြောင်းပိုလီယိုရောဂါကပိုလီယိုရောဂါအရင်းပိုးအတိုင်းပဲကူးစက်ခံရသူကိုအန္တရာယ်ဖြစ်စေပြီးအခုနောက်ပိုင်းပြောင်းလဲလိုက်တဲ့ပိုလီယိုရောဂါကာကွယ်ဆေးထိုးစစ်တစ်ကတော့အသွင်ပြောင်းပိုလီယိုမဖြစ်စေဘူးလို့မြန်မာနိုင်ငံဆရာဝန်အသင်းရဲ့အတွင်းရမှုဆေးတက္ကသိုလ်တက်ကလေးကျန်းမာရေးနဲ့ပညာဌာနအငိမ့်စားဌာနမှာပါမောက်ခဒေါက်တာစောဝင်းကပြောပါတယ
်။အသွင်ပြောင်းပိုလီယိုဘာလဲဆိုတာဘာလဲဆိုတော့ဒီကာကွယ်ဆေးရရသောပိုလီယိုပေါ့နော်အဲ့ဒါတွေကတော့ကြိုကြကြိုကြတက္ကသိုလ်မှာဖြစ်ပါတယ်အဲတက္ကသိုလ်မှာဒီနေ့ဆို18ယောက်လောက်ရှိမှာပေါ့အဲ့ဒီကဒါကျွန်တော်စီက2ယောက်လောက်ရှိသွားတယ်ဒီနေ့မှာအသွင်ပြောင်းပိုလီယိုကတော့ဒီပိုလီယိုရောဂါဖြစ်ရင်ဟိုသူကတကယ်ပိုလီယိုလိုပဲသူကကြည်လည်းမတန်တာပါညာဖြစ်နိုင်မှာဒါပေမဲ့သူကနေဒီပြင်ကူးမဲ့ကလေးတွေမှာတော့ဒီကာဝယ်ဆေးတွေထပ်တိုက်လိုက်လို့ရှိရင်အဲသက်သာသွားတယ်ပေါ့နော်ဒါကြောင့်လည်းကျွန်တော်ကအခုချိန်မှာဒီအထိုးသေးပါထဲတာဖြစ်ပါတယ်။အဲဒီမှာဒုတိယကြိမ်ကာဝယ်ဆေးထိုးတဲ့အချိန်မှာပိုလီယိုထိုးသေးပါထဲတယ်။ပိုလီယိုထိုးသေးကြတော့တင်းနှစ်သုံးပါနော်ပိုလီယိုကို၃မျိုးသုံးပါတယ်။ဒါပေမဲ့သူကတော့အသေးပေါ့။ကိုယ်အသေးအောင်တက်ပြီးတော့မှထိုးတာဆိုတော့ခုနကပြောတဲ့အတွံပြောင်းပိုလီယိုမျိုးမဖြစ်နိုင်ဘူ
း။ပိုလီယိုကာကွယ်ဆေးတိုက်ကြွေးထားသူကလေးငယ်တွေရဲ့မဆင်ကနေတဆင့်ကူးစက်ဖြစ်ပွားတဲ့အသွင်ပြောင်းပိုလီယိုကူးစက်မှုကနေကြိုတင်ကာကွယ်နိုင်တဲ့အခြေအနေကိုလည်းမြန်မာနိုင်ငံဆရာဝန်အသင်းရဲ့အတွင်းရမှုပါမောက်ခဒေါက်တာစောဝင်းကအခုလိုပြောပါတယ
်။အော်ရန်ဆောင်ရတော့ဒီပိုလီယိုကဒီရေကနေကူးစက်တယ်ပေါ့နော်။ဆိုတော့ဒီပိုလီယိုပိုးရှိတဲ့လူကဝင်သွားတဲ့အထက်မှာပိုးပါသွားမယ်။အဲဒီဟိုကတနည်းနည်းနဲ့ကျန်တဲ့လူတယောက်ရဲ့အစာအတော့ထဲဝင်သွားရဆိုရင်ကူးစက်နိုင်တယ်ပေါ့
။မြန်မာနိုင်ငံတွင်းမှာတွေ့ရတဲ့အသွင်ပြောင်းပိုလီယိုရောဂါပိုးကူးစက်ခံရမှုဟာနေဆက်ဖြတ်ကျော်ကူးစက်တာဖြစ်နိုင်တယ်လို့မြန်မာနိုင်ငံတွင်းကမတိမငြိမ်ဖြစ်တဲ့ဒေသတွေမှာကာကွယ်ဆေးတိုက်ကြွမှုလေ့ရင်ရတာတွေကြောင့်လည်းဖြစ်နိုင်တယ်လို့ပါမောက်ခဒေါက်တာစောဝင်းကပြောပါတယ
်။တခါကြီးကလည်းဗာဖြစ်တယ်လဲဆိုကျွန်တော်တို့ကမဟုတ်ဘူးနဲ့အသက်နိုင်ငံဝင်လာတာလည်းဖြစ်နိုင်တယ်။အဲ့တော့ရေးကြည့်တာဗာလဲဆိုတော့ကျွန်တော်တို့ရဲ့ routine immunization လို့ခေါ်တဲ့ပုံမှန်ကာကွယ်ဆေးတိုက်ကြွတာပေါ့နော်။အဲ့ဒါကကလီပိုလီကလည်းဒီ routine immunizationပုံမှန်ကဝေးတိုက်ကြမှာပါတယ်ဒါပေမဲ့ဒီရခိုင်ဘက်ကတချို့နေရာတွေမှာတော့ဒီ conflict ပေါ့နော် conflict area တွေအဲ့လိုမျိုးရေးပတိအုံးတွေပေါ့မတည်နေနိုင်ငံကြီးမတည်နေမှုကြောင့်တော့မတိုက်နိုင်တဲ့ဘာသာနှုံးနေနည်းနည်းရှားတာရှိပါတယ
်ပိုလီယိုကူးစက်ခံရမှု၃နှစ်တိတိကင်းရှင်းခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့2014ခုနှစ်ကမှမြန်မာနိုင်ငံဟာပိုလီယိုရောဂါအရင်းပိုးလုံးဝကင်းရှင်းတဲ့နိုင်ငံအဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကအသိအမှတ်ပြုထားတာဖြစ်ပါတယ်ဒီချင်းတွေကိုဆက်လက်ထိန်းသိမ်းထားနိုင်ဖို့အတွက်2016ခုနှစ်ဧပြီလကုန်မှာပိုလီယိုကာကွယ်ဆေးသစ်ကိုပြောင်းလဲသုံးစွဲသွားမယ်လို့ကျန်းမာရေးဝန်ကြီးဌာနကကြေညာထားပါတယ်။ဒါအပြင်ပိုလီယိုကာကွယ်ဆေးကနေတဆင့်ဖြစ်လာတဲ့အသွင်ပြောင်းပိုလီယိုတွေ့ရှိရတဲ့အခြေအနေတွေကိုလည်းကြားသာပရင်းနေမှာကျန်းမာရေးဝန်ကြီးဌာနကပြည်သူကိုအကျဉ်းတဝင့်ရှင်းလင်းပြောကြားဖို့ရှိပါတယ်။